အညိုလိုပဲခေါ်ပြစီခင်ဗျာကျွန်တော် VA group ပြန်လဲရောက်ရှိလာရတဲ့ကြိုးစားပါတယ်ဝန်တာပါတယ်မညိုဟာမြန်မာနိုင်ငံမှာပုဂ္ဂလိကမီဒီယာလုပ်ငန်းမှာနှစ်တော်တော်ကြာကြာလုပ်ကင်ခဲ့ပါတယ်ဒီကထွက်သွားပြီတဲ့နောက
်ဟုတ်ကဲ့
အဲ့ဘယ်တော့ကြာခဲ့ပါတယ်အကြံဉာဏ်က
၄နှစ်နီးပါးလောက်ရှိမယ်ဆရာ
ဟုတ်ကဲ့ကျွန်တော်အဲ့ဒီမြန်မာနိုင်ငံပုဂ္ဂလိကမီဒီယာကိစ္စကိုမေးချင်တာဖြစ်ပါတယ်ပထမဆုံးမေးချင်တာမြန်မာနိုင်ငံမီဒီယာတွေကြောင့်ပြောရင်လွတ်လပ်မှုပေါ့လေ independent blog ဖြစ်တယ်လို့မေးကြပါတယ်လွတ်လပ်မှုဆိုတာနှစ်ပိုင်းပေါ့ commercially စီးပွားရေးအဖြစ်လွတ်လပ်မှုရှိသလားနောက်တစ်ခုကသတင်းလုတ်တဲ့နေရာမှာ editorially လွတ်လပ်မှုရှိသလားဆိုတာဖြစ်ပါတယ်နောက်ခုလုံးကဆက်ဆက်နေရတဲ့ thing တွေဆိုတော့အဲ့ဒီအဖြေတွေမမေးခင်မြန်မာနိုင်ငံမှာရောဒီကိစ္စနှစ်ခုဆက်ဆက်နေပါလားစီးပွားရေးအမီကိုအားထားရမှုကြောင့် editorial ဘက်မှာသတင်းတိဖြတ်တဲ့တင်ဆက်တဲ့ဘက်မှာစီဘွေထောက်ပံ့နေတဲ့ကိစ္စကိုငက်ကွက်ပြီးတော့ editorially ဆုံးဖြတ်ခဲ့ရသလားဆိုတော့အကြံဉာဏ်ပြောပါခင်ဗျာ
ဆက်ဆက်နေတယ်လို့ပဲပြောရမှာပေါ့နော်ဘာဖြစ်လို့လဲဆိုတော့ပုဂ္ဂလိကမီဒီယာဆိုတာကလည်းဟိုငွေကြေးရှိမှရပ်တည်နိုင်မှာ ਉਹ ငွေကြေးရှိဖို့ဆိုတာကလည်းဒီမှာ sponsor တွေရဖို့ကြော်ညာတွေရဖို့ဆိုတာပေါ်မှာမူတည်ပါတယ်ဆရာအဲ့တော့ဒီကြော်ညာတွေ sponsor တွေပေးနိုင်တဲ့လူဆိုတာကလည်းဟိုလုပ်ငန်းရှင်တွေပဲပေးနိုင်တာပေါ့နော်အဲ့တော့ဒီလုပ်ငန်းရှင်တွေရဲ့မျက်နှာကိုကြည့်ပြီးတော့တချို့သတင်းတွေကဟိုအတိအကျလွတ်လွတ်လပ်လပ်မတင်ပြနိုင်တာမျိုးတော့ရှိတတ်တာပေါ့လေ
အဲ့လုပ်ငန်းရှင်ဆိုတဲ့နေရာကိုကျွန်တော်နည်းနည်းလေးထပ်ပြီးမေးချင်တာမြတ်သားဖြင့်ဗမာပြည်ရဲ့လုပ်ငန်းရှင်တွေဟာ cronies တွေလို့သုံးရပါတယ်တချင်ကအနာစီကြတဲ့လူတွေလောလောဆယ်အနာစီနေတဲ့ပုဂ္ဂိုလ်တွေရဲ့အဆက်အနွယ်တွေနဲ့တိပွားနေတဲ့ပုဂ္ဂိုလ်တွေလို့ဆိုကြပါရယ်ဆိုတော့ဒီလူရဲ့တစင်အဲ့ဒီအနာရှိခဲ့တဲ့လူတွေလောလောဆယ်အနာရှိနေတဲ့လူတွေရဲ့သဘောထားကိုငက်ကွက်ရတယ်လို့ပြောရင်ပူမှန်မလားခင်ဗျာ
ဆရာပြောချင်တာဒီခရိုနီတွေကိုတိုက်ရိုက်မဟုတ်ပဲနဲ့ခရိုနီတွေနဲ့ပတ်သက်ဆက်နွယ်နေတဲ့အာဏာပိုင်တွေကိုပြောချင်တာလား
ဟုတ်ပါတယ်သူတို့နဲ့ဆက်ဆက်နေရပေါ့
ဟုတ်ကဲ့မြန်မာနိုင်ငံလက်ရှိအခြေအနေကတော့စီးပွားရေးလုံးမယ်ဆိုလို့ရှိရင်ဒီအာဏာပိုင်အဖွဲ့အစည်းတွေကတော့တနည်းမဟုတ်တနည်းပတ်သက်နေရမှာပဲဆရာအဲ့တော့ဒီအခုတော့ခရိုနီဆိုတဲ့အခေါ်အဝေါ်နည်းနည်းလေးဟိုတုံးတာညော့သွားပြီလို့ပြောရမှာပေါ့နော်နိုင်ငံရဲ့ဟိုနိုင်ငံအတွက်အထောက်ပံ့ပေးနေတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေဆိုတဲ့အသုံးမျိုးပြောင်းသုံးလာတာတွေ့ရပါတယ်အဲ့တော့ဒီဒါပေမဲ့အဲ့ဒီလုပ်ငန်းရှင်ကြီးတွေကလည်းတနည်းမဟုတ်တနည်းဒီအစိုးရအဆက်ဆက်နဲ့ပတ်သက်နေရတာပါပဲအဲ့တော့ချိတ်ဆက်မှုတွေကတော့အကုန်လုံးရှိနေတာပါပဲဆရာ
အဲ့တော့ဘာပဲပြောပြောမြန်မာနိုင်ငံရဲ့မီဒီယာဟာပုဂ္ဂလိကမီဒီယာပေါ့လေဒါလိုက်မှုလုံးဝကင်းမဲ့တဲ့မီဒီယာလို့ပြောဖို့ခက်တယ်လို့ဆိုရမှာပေါ့ခင်ဗျာ
အခုလက်ရှိအခြေအနေကဘယ်လိုက်မှုကင်းနေလို့လဲပြောလို့မရဘူးဘယ်လိုက်နေတယ်လို့လဲပြောလို့မရဘူးတချို့ကြတော့လဲဘယ်လိုက်မှုကင်းကင်းနဲ့ကိုဖော်ပြတဲ့ဟောမီဒီယာသမားတွေလည်းရှိပါတယ်ဆရာအဲ့တော့ကျွန်တော်ကခြုံပြီးတော့အားလုံးကဘယ်လိုက်မှုရှိနေတယ်လို့ပြောလိုက်ရင်လဲသူတို့စော်ကားရကြမယ်လေအဲ့တော့ဘယ်လိုက်မှုကတော့အနည်းနဲ့အများဆိုးတယ်လို့ရှိနေသေးပါပဲဒါပေမဲ့ဘယ်လိုက်မှုမရှိတဲ့သတင်းဖော်ပြမှုတွေတော်တော်များများကိုလည်းတွေ့လာရပါတယ
်ဟုတ်ကဲ့အဲ့လိုဘယ်လိုက်မှုမရှိတဲ့သတင်းသမားတွေပုံမူပေါ်ထွက်လာအောင်မီဒီယာလွတ်လပ်ခွင့်ပေါ်လေမီဒီယာတွေဟာအမိခိုးကင်းမဲ့ဖို့လည်းပဲလိုတယ်လို့ထင်ပါတယ်ဆိုတော့မြန်မာနိုင်ငံပုဂ္ဂလိကမီဒီယာတွေဟာအမိခိုးကင်းကင်းရပ်တည်နိုင်တဲ့အခြေအနေရပ်တည်နိုင်မဲ့အလားတူနဲ့သုံးသပ်ပါဦးခင်ဗျာ
အမိခိုးကင်းကင်းရပ်တည်နိုင်မှုဆိုတာတော့ဆရာအခုလောလောဆယ်တော်တော်လေးကိုခက်ခဲလို့ပြောရမယ်ဘာဖြစ်လို့လဲဆိုတော့တချို့မီဒီယာလုပ်ငန်းရှင်တွေကိုယ်တိုင်ကဟိုခရိုနီလို့ပြောလို့ရမယ်အစိုးရအဆက်ဆက်နဲ့ပတ်သက်ဆက်နွယ်ခဲ့တဲ့သူတွေဖြစ်နေတော့သူတို့ကိုယ်တိုင်ကမီဒီယာတွေထောင်ထားတာဖြစ်နေတယ်လေဆိုတော့ဒါလုံးဝကိုဗဲလိုက်မှုကင်းတဲ့လွတ်လပ်တဲ့မီဒီယာလို့တော့ပြောလို့တော့မရအောင်ဆရာဖြစ်လာဖို့လေအချိန်တော်တော်ယူအောင်မယ်နဲ့တူတယ်ဟိုတကယ့်ကိုဗဲလိုက်မှုမရှိပဲလှုပ်ချင်တဲ့မီဒီယာကိုမီဒီယာလို့ဖော်ဆောင်ချင်တဲ့လုပ်ငန်းရှင်မျိုးတွေပေါ့နော်ငွေရှိတဲ့လူတွေအဲ့လိုလူတွေကဒါမီဒီယာကိုထူထောင်မဲဆိုမှတကယ်လွတ်လပ်တဲ့မီဒီယာတွေဖြစ်လာနိုင်မှာပါဆရာအခုလောလောဆယ်အခြေအနေရတော့ဟိုလွတ်လပ်တဲ့မီဒီယာဆိုတာကတော့တိတ်မရှိသလောက်ပါပဲ
ဒီကိစ္စနဲ့ပတ်သက်ပြီးနောက်ဆက်ပြီးမေးချင်တဲ့မိကုန်းတစ်ခုကတော့တချို့ဝေဖန်သူတွေကပုဂ္ဂလိကမီဒီယာဖွံ့ဖြိုးမှုမရှိတာဟာနိုင်ငံပိုင်းမီဒီယာကချုပ်ကင်ထားတဲ့အတွက်ကြောင့်အဲ့ဒီမှာပိုအားစာနေတယ်ဆိုတော့နိုင်ငံပိုင်းမီဒီယာဘက်ကသူတို့ရဲ့လုပ်ငန်းတွေကိုရှော့ပေးရမယ်ပုဂ္ဂလိကမီဒီယာကိုပံ့ပိုးကူညီမှုပေးရမယ်အဲ့လိုသဘောမျိုးပြောကြပါတယ်အဲ့ဒါကတော့မညိုဘာပြောလို့ပါလဲ
အခုနောက်ပိုင်းမှာတော့ဒီပုဂ္ဂလိကမီဒီယာတွေကိုတော်တော်လေးဟိုဖြေလျှော့လာတာတွေ့ရပါတယ်ပြီးခဲ့တဲ့နှစ်ပိုင်းတွေရဆိုလို့ရှိရင်လည်းဒီ free to airline တွေပေါ့နော် ဒီအစိုးရငါးလိုင်းအသစ်ချပေးလိုက်တာကိုတွေ့ရတယ်။ဒါပေမဲ့အဲ့ဒီအပေါ်မှာဟိုတချို့စီကန်ကန်တန်းချက်လေးတွေကတော့ရှိနေသေးပေါ့လေ။ဒါပေမဲ့ဟိုအရင်ကားတဲ့ဆိုင်ရင်တော့ဟိုမီဒီယာတွေအများကြီးဖြစ်လာတယ်။နောက်ပြီးတော့ဒီအစိုးရပိုင်းမီဒီယာတွေနဲ့အပြိုင်လွှင့်ထုတ်လာနိုင်တာတော့တွေ့ရပါတယ်ဆရာ
။နောက်တစ်ခုကပြည်သူလူထုရဲ့မီဒီယာအပေါ်စိတ်ဝင်စားမှုလည်းနည်းနည်းမေ့ကျင်ပါသေးတယ်။ဘယ်လိုမီဒီယာကိုသူတို့ပူကြိုက်ကြပါလဲ print media ရောမြန်မာပြည်မှာခေတ်စားသေးလားဒါပေမဲ့ journal တွေကတော့အများကြီးထွက်နေရလဲကြားပါတယ်အတိုင်းရှင်ပြောပါဘယ်ဟာဟာလူကြိုက်အများဆုံးမီဒီယာဖြစ်နေတယ်လဲ
မြန်မာပြည်မှာလူကြိုက်အများဆုံးကတော့ online facebook ပေါ်ဆရာရယ်ဘယ်သူ့ကိုပဲကြည့်လိုက်ကြည့်လိုက်သတင်းဖတ်လဲ facebook မှာပဲဖတ်တယ်ဘာအကြောင်းအရာသိချင်မြန်မာပြည်သားတွေအကုန်လုံးက facebook ပေါ်မှာအရန်အားထားလုံးအားကြီးပါတယ်ဒီမီဒီယာ website တွေဘာတွေတွားပြီးတော့ကြည့်တယ်ဗျာညာဆိုတာမရှိတဲ့လောက်ပဲအထူးသဖြင့်ဒီသတင်းကိုကြည့်ပြီဆိုတာနဲ့ Facebook ကကြည့်ကြတယ်ဆိုတဲ့ဟာမျိုးပေါ့เนาะအဲ့တော့တချို့က print media တွေအကုန်လုံးကလည်းအခုသူတို့ရဲ့လမ်းကြောင်းကဟို print ထုတ်တာလဲထုတ်တာပဲဒါပေမဲ့ဒီစာဆောင်ကိုဝေဖတ်တဲ့လူတွေကတော်တော်နေပါလာတဲ့အခါကျတော့ဒီ print ထုတ်တဲ့ media တွေအကုန်လုံးကလည်း Facebook ပေါ်ကိုရောက်လာကြတယ်အဲ့တော့ပရိသတ်ရဲ့အားပေးမှုကိုကြည့်လိုက်မယ်ဆိုလို့ရှင်လေစာဆောင်ကိုဝေဖတ်တာတဲ့ Facebook ပေါ်မှာတည်င်းသွားဖတ်တယ်ဆိုတာကဟိုလောလောဆယ်ဖြစ်နေတဲ့အခြေအနေကြီးပေါ့နော်ဆရာ
အဲ့တော့ Facebook မှာတွေ့ရတဲ့ online မှာတွေ့ရတဲ့ media တွေကအဲ့ဒီထဲမှာတည်င်းဌာနတွေကတည်ဝင်းရေးပြီးတော့တင်တယ်ဆိုတော့ဒါစိတ်ချရတဲ့ခိုင်လုံတဲ့တည်င်းတွေမှန်တဲ့တည်င်းတွေဖြစ်မှာပေါ့လေဒါပေမဲ့ citizen journalist တို့ခေါ်တဲ့လူတိုင်းကောက်ပြီးရေးနေရတာလည်းအများကြီးပဲဆိုတော့ဒီနှစ်ခုရောပြည်သူတွေမြန်မာပြည်သက်တွေခွဲခြားစင်ကြင်ကြတယ်လို့ထင်ပါသလား
အဲ့ဒါကတော့ဆရာဒီ Facebook ရဲ့ပရိသတ်ဆိုတာကလည်းဟိုလူရန်စားအတီးတီးရှိတာပေါ့နော်ဆရာသူပညာတတ်တဲ့လူရန်စားရှိမယ်အလေအလတ်လူရန်စားရှိမယ်တကယ်ကိုအောက်ခြေလက်လုံးလက်စားလူရန်စားတွေရှိမယ်အဲ့တော့သူတို့ဖတ်တဲ့သတင်းတွေပေါ်မှာယုံကြည်မှုကလည်းအဲ့ဒီကျောင်းကတော့အဲ့ဒီလူရန်စားပေါ်မှာမူတည်သွားတယ်လို့စင်ကြင်မိတယ်ပေါ့နော်တကယ်စင်ကြင်ဉဏ်ရှိတယ်တွေးတောတတ်တယ်ဆိုတော့လူရန်စားတွေကတော့ဟာဒီသတင်းကဖြစ်နိုင်တယ်မဖြစ်နိုင်ဘူးဆိုတာမျိုးသူတို့ဆုံးဖြတ်နိုင်တယ်သတင်းတစ်ပုဒ်ကိုဖတ်လိုက်ပြီးတော့ဒီဟိုမီဒီယာကြီးတွေကပြောရဲမဟုတ်ဘဲねဒီကုနာဆရာပြောတဲ့ပုဂ္ဂလိကတင်တဲ့မီဒီယာတွေ citizen journalist တွေကတင်တဲ့သတင်းမျိုးတွေကြတော့အဲ့လိုလူမျိုးတွေကဆုံးဖြတ်နိုင်တယ်ဒီသတင်းကတော့ဖြစ်နိုင်ချင်ရှိရမရှိဘူးပေါ့เนาะဒါပေမဲ့တုံတိုင်းုံလူအများစုကတော့သတင်းတစ်ပုဒ်ထူးထူးဆန်းဆန်းမြင်လိုက်တာနဲ့ဟာဟုတ်တယ်ဆိုပြီးတော့လက်ကဟို share ဆိုတဲ့နေရာကိုရောက်သွားတော့တာပဲဟုတ်တာမဟုတ်တာဟိုနောင်ခါလာနောင်ခါစည်းပေါ့နော်ငါတို့အရင်ဒီသတင်းကိုသိတယ်ငါတို့အရင် share လုပ်လိုက်မယ်ဆိုပြီးတော့ဟို share ဆိုတဲ့ဟာကြီးနှိပ်လိုက်ပြီးတော့ပြန့်သွားတာမျိုးတွေကတော့အခုအချိန်မှဖြစ်နေတာပ
ါနောက်ဆုံးမေးခြင်းနဲ့မေးခွန်းမတိုင်ခင်တစ်ခုမေးပြရစီအောင်အဲ့ဒါကတော့မီဒီယာလောကမှာရှိတဲ့ထက်မြက်တဲ့သတင်းသမားတွေထက်မြက်ကြပါတယ်တွေ့ပါတယ်ကျွန်တော်လည်းပဲတော်တော့တော်တဲ့သတင်းသမားတွေတွေ့ပါတယ်ဒါပေမဲ့တချို့သတင်းသမားတွေဟာစိတ်တော်တဲ့သတင်းသမားတွေဟာသူတို့ကိုမီဒီယာလောကကပေးတဲ့ပတ်စံတဲ့စီးပွားရေးလုပ်ငန်းတွေတခြား NGOs တွေစသဖြင့်ပေါ့လေတခြားအဖွဲ့အစည်းတွေကမေမောစရာကောင်းတဲ့မေလုံးပေးပြီးတော့ခေါ်သွားတဲ့အကြောင်းမီဒီယာလောကမှာလူတော်တွေလည်းပဲတော်တော်လေးယွတ်နေတယ်လို့တချို့ကပြောကြပါတယ်အဲ့ဒါကမှန်ပါလား
အင်းကျွမ်းကတော့အဲ့လိုမမြင်ဘူးဆရာဘာလို့လဲဆိုတော့ဒီ NGO တွေဟိုခုနစီးပွားရေးလုပ်ငန်းတွေကခေါ်သွားတဲ့နောက်ကိုတော့တကယ်ကိုမီဒီယာကိုလှုပ်ချင်လို့ဟိုကိုတိုင်းပြည်ကိုပြန်လာတဲ့သူတွေပဲဖြစ်ဖြစ်ကိုတိုင်းပြည်မှာပဲထူးချွန်တဲ့တိုင်းပြည်တွေကပဲထူးချွန်တဲ့သတင်းမီဒီယာသမားတွေပဲဖြစ်ဖြစ်အဲ့ဒီလိုမျိုးတော့ကျွမ်းအများကြီးမတွေ့ခဲ့ရပါဘူးအများကြီးဆိုတာမတွေ့ခဲ့ရတလို့ပါပဲဆရာသူတို့ကဒီဇိုင်းမမတ်ကိုပဲဒီမီဒီယာကိုသူတို့တတ်နိုင်တဲ့ဘယ်လောက်လုံနိုင်မလဲဆိုတဲ့အတိုင်းတာနေငွေကြေးကိုမကြည့်ပဲလုံနေကြတာလည်းအများကြီးတွေ့ရပါတယ်
โอเคลาบาบีနောက်ဆုံးမေးခြင်းနဲ့မေးခွန်းပါမညိုကိုတိုင်း၄နှစ်တာပုဂ္ဂလိကမီဒီယာလောကမှာကျင်လည်ခဲ့တဲ့အချိန်မှာမှန်လဲမှန်တယ်ပြောလဲပြောကျင်တယ်ပြောလဲပြောသင့်တယ်ဆိုရက်သားနဲ့မပြောရဘဲလုပ်ငန်းရှင်ကိုငက်ကွယ်လို့ချုပ်တိခဲ့ရတဲ့ကိစ္စတွေရှိပါသလားနမူနာလေးတစ်ခုနဲ့ပြောနိုင်ပြောပြပါခင်ဗျာ
ဟာရှိတာပေါ့ဆရာရယ်နမူနာတော့မပြောရဲဘူးကျော်ကျွန်တော်ကိုပြန်ပြီးတော့ဗီဇာမပေးရင်ဒုက္ခရဟိုပါပေါ့နော်ရှိရပေါ့တခါလေးကြားလို့ရှိရင်ဟမ်လေးငါပြောချင်လိုက်တာငါပြောချင်လိုက်တာအရင်တော့လို VOA မှာလို့မတူတာလေးတွေဆိုတော့ငါအကြီးကျယ်အဲ့ဒါတွေပြောပြီးသွားပြီပေါ့နော်အဲ့လိုမျိုးခံစားခဲ့ရတာလေတစ်ခုနှစ်ခုသုံးခုအများကြီးဟိုတွေ့ခဲ့ရပါတယ်ဆရာဒါမဲ့ဟိုကျွန်တော်ကနည်းနည်းဆက်ပြီးတော့ပြည်ရင်းထဲမှာလည်းလှုပ်ချင်သေးတာဟိုအဲ့တော့ အဲ့အချိန်တွေကတော့အောင့်ဤပြီးတော့မပြောဘဲနေခဲ့ရတာပေါ့နော်ဟိုနမူနာပေးဖို့ဆိုတာတော့ဒီနိုင်ငံရေးကတော့ကြံတိတ်လဲနားမလဲတော့တိတ်တော့ဟိုမပြောချင်ပါဘူးဒါလူဒီလူမှုဘဝစီကံပိုင်းနေထိုင်စားသောက်မှုတွေအကျင့်စာရိတ္တပိုင်းတွေဆိုကြွအရန်ကိုပြောချင်တယ်ဒါပေမဲ့အော်ပြောလို့မဖြစ်သေးပါဘူးပြောလို့မဖြစ်တဲ့အကြောင်းအရာတွေလည်းအများကြီးရှိသေးတယ်ဆိုပြီးတော့ချုပ်တီးခဲ့ရတာပေါ့လေနောက်ပြီးတော့ကြွပြောချင်တဲ့ဟာတစ်ခုကသတင်းသမားတွေကဟိုးအရင်ဒီတမရောအစိုးရစစ်အစိုးရလက်ထက်ပေါ့နော်အဲ့ဒီတော့ကဆိုလို့ရှိရင်မျက်နှာတစ်ခုတည်းကိုကြည့်ပြီးသတင်းရေးခဲ့ရတယ်သူတို့မျက်နှာကိုကြည့်ပြီးတော့ဒီဟိုသတင်းရေးရတယ်ပေါ့နော်အချိန်လေးပေါ်မူတည်ပြီးတော့အခုကျတော့မျက်နှာနှစ်ခုကိုကြည့်ပြီးတော့သတင်းရေးရတဲ့ဘဝမျိုးတွေရောက်နေတယ်ဆရာအဲ့ဒါတော့အမှန်ပါပဲ
ဟုတ်ကဲ့အခုဗီဒီယိုကိုပြန်ရောက်လာပြီဆိုတော့ရေးကျင်တဲ့ဟာကိုလွတ်လွတ်လပ်လပ်ရေးနိုင်ပါစေရေးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဆရာရေးပါပါကျေးဇူးတင်ပါတယ်